Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့ညနေ6:00-9:00အစီအစဉ်တွေကို92မီတာ19 19နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါကုန်းသွေးရင်းနဲ့မြောက်ကိုရီးယားအရေးလေထာဆွေးနွေးခဲ့တဲ့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်ကဒီကနေ့ပြီးဆုံးပါပြီဖိလစ်ပိုင်မှာအာဆီယံအစည်းအဝေးတွေတက်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားဝင်ကြီးတို့ဒီကနေ့တရားတွေ့ဆုံဆွေးနွေးပါတယ်ရိုဟင်ဂျာတွေဘေးကင်းစွာနေရရင်ပြန်နိုင်ရေးဆောင်ရွက်ဖို့ကုလအထွေထွေမှုချုပ်နောက်ကနေဒါဝင်ကြီးချုပ်တို့ကလည်းမြန်မာကိုတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အမေရိကန်သမ္မတရဲ့အာရှ၅နိုင်ငံခီးစဉ်တွင်အဲ့ဒီနိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်ဖိအားပေးပြောဆိုခဲ့တာမျိုးမရှိတဲ့ပေါ်လူခွင့်ရေးအဖွဲ့တွေကပြည်တင်ဝေဖန်လိုက်တဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
တိုက်ပွဲကတော့မနေ့ကလည်းပဲထားပြီးတော့ဒေါ်တော်ပြင်းပြင်းထန်ထန်ဖြစ်နေကြတိုက်ပွဲပြင်းလာတဲ့ဥစ္စာကတော့ခေရင်းလေးကလေးကစားပြီးတော့တိုက်ပွဲကလည်းတစ်နေ့ပေါ်ပြင်းလာတယ
်ရခိုင်တပ်ဖွဲ့ AA ရဲ့ပြင်ကြားရေးတာဝန်ခံခိုင်သူကပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြပါမယ်ဒီအကြောင်းတွေနဲ့အတူထိုင်းမြန်မာနယ်စပ်ရှိကရင်ဒုက္ခသည်စခန်းကအခြေအနေနိုင်ငံတကာတန်တမန်တွေတွားရောက်လည်လာခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးကျင်းပခဲ့တဲ့နိုင်ငံ18နိုင်ငံပါအရှေ့အာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုအချိန်ကပ်ပြီးတော့ဖျက်လိုက်ပါတယ်ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာခဲ့တာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစားနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ပါတယ်ညီလာခံမှာပြောမယ်မိန့်ခွန်းကိုလည်းအစောပိုင်းမှာအရှိတောင်အာရှနိုင်ငံများအတင်အာဆီယံခေါင်းဆောင်တွေနဲ့နေလည်စာစားပွဲအတွင်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဘူရိုကရှင်းလင်းပါတယ်ဖိလစ်ပိုင်မှာမူလအစီအစဉ်ထက်တရက်ပိုပြီးနေဖို့ရက်တိုးလိုက်ရတဲ့အကြောင်းရင်းကအရေးပါတဲ့ဒေတာတွေမှာပြောအဆိုင်ရာဆွေးနွေးပွဲတစ်ခုဖြစ်တဲ့အရှိအာရှညီလာခံကိုသမ္မတထရန့်တက်ရောက်နိုင်ဖို့ဖြစ်ပါတယ်12ရက်ကြာအာရှ၅နိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတကမူဝါဒရေးရာအရေးပါတဲ့ကြေညာချက်တွေထုတ်ခဲ့တာမရှိပေမဲ့လို့နိုင်ငံအကြီးအကဲတွေနဲ့မိတ်ဆွေဖွဲ့နိုင်ခဲ့တယ်လို့သမ္မတကပြောဆိုပြီးတိတ်ကိုအောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။အနည်းဆုံးဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုပြီးမယ်။အသေးစိတ်ကိုတော့မပြောပါဘူး။နိုင်ငံဆောင်ပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရဲဝင်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP လိုမျိုးကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ဆိုရဘက်ကလက်မခံဘဲနှစ်နိုင်ငံချင်းစီးပွားရေးသဘောတူညီချက်တွေကိုသာလိုလားတယ်ဆိုတာကိုလည်းအခုခီးစဉ်အတွင်းသမ္မတထရန့်ကထပ်လောင်းဖော်ပြခဲ့တာပါအာရှခီးစဉ်နဲ့ပတ်သက်ပြီးကြေပြန့်တဲ့ကြေညာချက်ကိုတော့လာမယ့်ဗုဒ္ဓနေ့ဒါမှမဟုတ်လေကြာသပတေးနေ့လောက်မှထုတ်ပြန်မယ်လို့ပြောဆိုထားပါတယ်ရှင်
2016 American သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလတွေမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတည်တံပေးပို့ခဲ့တဲ့စာရေးကိုသမ္မတဒေါ်နယ်ထရမ့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တည်တံဆက်သွယ်မှုတွေရှိခဲ့တဲ့အကြောင်းအထောက်အထားတွေရခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအကြိမ်သတင်းဖော်ပြခဲ့ပြီးနောက်ပိုင်းအကြံမှာပဲဒေါ်နယ်ထရမ့် Jr. က WikiLeaks နဲ့တည်တံအဆက်အတွက်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရေးဟာလည်းတိတ်အရေးမကြီးတဲ့သဘောမျိုး Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။WikiLeaks နဲ့ပပောင်းဆောင်က PRP ခံရတဲ့ WikiLeaks တီထောင်သူ Julian Assange တို့ဟာသူတို့ကိုလူသိများလာအောင်ကြိုပမ်းချက်တစ်စိတ်တစ်ပိုင်းအဖြစ် Trump Jr. ကိုဆက်သွဲတဲ့သဘောမျိုးလဲဆရိထဲမှာတွေ့ရပါတယ်။2016 September နဲ့2019 July အတွင်း WikiLeaks ဘက်က Trump Jr. ကိုအကြိမ်အတော်များများစာရေးသားပေးပို့ခဲ့ကြောင်းလဲ The Atlantic စာဆောင်ကဖော်ပြပါရတယ်။စာအတော်များများကို Trump Jr. ကလစ်လျူရှူတာပေမဲ့၃ချိန်အကြောင်းပြန်ခဲ့ပါရတယ်။စာတစ်စောင်ထဲမှာတော့သမ္မတ Trump ကိုဆက်ညင်တဲ့ website ရဲ့နောက်ကွယ်မှာဘသူတွေရှိနေတယ်လဲဆိုတာ WikiLeaks ကသိလို့ကြောင်းမေးမြန်းမှုကိုတော့စုံစမ်းကြည့်မယ်ဆိုပြီးပြန်ကြားထားပါတယ် WikiLeaks ပေးပို့လာတဲ့စာတိုင်းကို Trump Jr. ကအကြောင်းမပြပေမဲ့နောက်ပိုင်းသမ္မတဖြစ်လာခဲ့တဲ့ Donald Trump ရဲ့နှိစက်မှုရှိသူအဖြစ်သူ့ကိုအတုံးချဖို့ကြိုးစားလာတဲ့ WikiLeaks ကိုပစ်ပယ်တာမျိုးလုပ်ခဲ့တာတော့မရှိပါဘူးစာအဆက်အသွယ်ရှိခဲ့တဲ့အကြောင်းအတိမပြုတ်နိုင်ဘူးလို့အစောပိုင်းမှာ Julian Assange ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပေမဲ့နောက်ပိုင်းမှာတော့လူသိများအောင်လုပ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
American Outlet တို့တရားရေးကော်မတီရှင်းပေါက်မှာဒီကနေ့အင်္ဂါနေ့မှာတော့ရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်American Congress လွှတ်တော်က Republican တွေဘက်ကထောက်ပြထားတဲ့ကိစ္စတချို့ကိုစုံစမ်းစစ်ဆေးဖို့တင့်မတင့် American တရားရေးဌာနကစစ်ဆေးဖို့ရှင်းနေချုပ်ညွှန်ကြားထားတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းခံရမယ့်အလားအလာရှိနေပါတယ် ဒီနေ့အစောပိုင်းတုန်းကလွှတ်တော်အမတ်တွေစီးပွားစုပေးပို့ထားတဲ့စာရဲကကိစ္စရပ်တွေကိုသုံးသပ်ဖို့အတွက်အကြီးအကဲအစိုးရရှေ့နေတွေကိုရှေ့နေချုပ် Jeff Sessions ကညွှန်ကြားထားတယ်လို့လက်ထောက်ရှေ့နေချုပ် Stephen Boyd ကမနေ့တနင်္လာနေ့ကအောက်လွှတ်တော်တရားရေးကော်မတီထံကိုပေးပို့တဲ့စာမှာပြောဆိုထားတာပါ Clinton Foundation ကိုစုစည်းစစ်ဆေးဖို့အထူးစိန်စမ်းရေးမှုတူခန့်အပ်ဖို့ပြီးခဲ့တဲ့ဇူလိုင်လမှာပဲကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်Robert Goodlatte ကရှင်းနေချုပ် session ကိုပြောဆိုထားတာပါ။ဒါအပြင် Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလအတွင်းကိုပိုင် email စာမှာအစာပါအသုံးပြုခဲ့မှုသူမရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့နိုင်ငံလုံးဆိုင်ရာ Democratic Party Committee ကြားပူးပေါင်းကြံစည်ခဲ့မှုဆွဆွဲချက်သမ္မတဟောင်းအိုဘားမားလက်ထက်ကအမေရိကန်ယူရေနီယံတပ်တူတွင်းတွေကိုရုရှားနောက်ွယ်ကပတ်သက်နေတဲ့ကုမ္ပဏီတစ်ခုကဝယ်ယူခဲ့တဲ့ကိစ္စတွေလည်းပါဝင်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးလဲစစ်ဆေးဖို့ကိုလည်းလွှတ်တော်အမတ်တွေရဲ့ပေးစာမှာတိုက်တွန်းထားပါတယ်ရှင်။
ရုရှားအစိုးရကထိန်းချုပ်ထားတဲ့ RT သတင်းဌာနကအမေရိကန်ပြည်ထောင်စုမှာပြည်ပလုပ်ငန်းတစ်ခုအဖြစ်မှတ်ပုံတင်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါရယ် RT သတင်းဌာနအနေနဲ့သတင်းလာနေနောက်ဆုံးထားပြီးသူရဲ့လုပ်ငန်းတွေကိုမှတ်ပုံတင်ဖို့ဒါမှမဟုတ်တရားဥပဒေအတိုင်းရင်ဆိုင်ဖို့အမေရိကန်တာဝန်ရှိသူတွေကအကြောင်းကြားထားပါရယ်တရားဝင်အရေးယူရာနဲ့လုပ်ငန်းမှတ်ပုံတင်ဖို့ဆိုတဲ့အချက်တစ်ခုထဲကဒုတိယတစ်ချက်ကိုရွေးပါရယ်လို့ RT သတင်းဌာနရဲ့အက်ဒီတာချုပ်မာဂရီတာဆီမွန်ယာက Twitter ဆက်မျက်နှာမှာသတင်းလာနေကရေးပါရယ် RT သတင်းဌာနကိုမှတ်ပုံတင်ဖို့အမေရိကန်တို့ရဲ့တောင်းဆိုချက်ဟာရုရှားနိုင်ငံဘက်ကအလားတူတောင်းဆိုမှုတွေရှိထားတာကြောင့်ဖြစ်ကောင်းဖြစ်နိုင်ပါတယ်။အမေရိကန်လွှတ်တော်ကငွေကြေးထောက်ပံ့ထားတဲ့ရုရှားနိုင်ငံထဲမှာရှိနေတဲ့ VOA American အသံနဲ့ RFE လွှတ်လပ်တဲ့ Europa Radio သတင်းဌာနတွေကိုရုရှားအစိုးရထံမှတ်ပုံတင်မှုအတင်းကျပ်တွန်းအားပေးမယ်လို့ပြီးခဲ့တဲ့သတင်းမှမှပြောကြားခဲ့တာပါ။အမေရိကန်မှာရှိတဲ့ RT သတင်းဌာနကမှတ်ပုံတင်ရမယ်ဆိုရင် RT ရဲ့လုပ်ငန်းရပ်တွေနှောင့်နှေးစေမှာဖြစ်တယ်လို့ဝန်ထမ်းတွေရဲ့လစာအပအဝင်နေရာလိပ်စာတွေကိုလူသိရှင်းများထုတ်ပြန်မှုဖြစ်လာစေမှာဖြစ်တဲ့အတွက်ဆိုပြီးမှတ်ပုံတင်ရေးကို RT ဘက်ကဆန့်ကျင်ပြောဆိုထားတာဖြစ်ပါတယ်။
ဗီယိုအမေရိကန်အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်သိက္ခာနဲ့အညီဌာနေပြန်ကွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအရှိတောင်အာရှနိုင်ငံများအတင်ထိပ်သီးညီလာခံမှာကုလအတွင်းရေးမှူးချုပ်ကခုလိုတိုက်တွန်းခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်။တစ်ဆက်တည်းမှာပဲဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလည်းကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနေပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်
။ Canada will continue to support ASEAN's humanitarian and political efforts to find a sustainable and just solution to the ongoing crisis and we will also
အဆုံခွာထွက်ပြေးကြရသူတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဌာနေပြန်နိုင်ရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ကနေဒါနိုင်ငံကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိဖြစ်နေတဲ့ပြဿနာတွေပြေလည်ဖို့ရေရှည်တည်တဲ့နဲ့ဖြေရှင်းချက်တစ်ခုရရှိနိုင်ရေးအာဆီယံနိုင်ငံတွေရဲ့လူသားချင်းစာနာထောက်ထားမှုနိုင်ငံရေးအရာကြိုးပမ်းမှုတွေကိုလည်းကနေဒါကဆက်ပြီးထောက်ခံသွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တဲ့ကနေဒါဝန်ကြီးချုပ်ကဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအထောက်အကူဖြစ်စေမယ်ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအလေးထားဆောင်ရွက်ဖို့အရေးကြီးတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်မနီလာမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေအတွင်းဒီကနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အစည်းအဝေးတွေပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးပါတယ်မြန်မာနိုင်ငံနေပြည်တော်ကိုမနေ့ပြန်လာရောက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမှာလည်းရိုဟင်ဂျာတွေအရေးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်
အီရန်နိုင်ငံမှာလူတွေအများအပြားတည်ကြည်ခဲ့ရတဲ့အင်အားပြင်းကလေးလှုပ်ခဲတဲ့ဒေသပြန်လည်ထူထောင်ရေးအစိုးရအနေနဲ့အများဆုံးဆောင်ရွက်သွားမယ်လို့အီရန်သမ္မတဟိုဆင်ရိုဟာနီကသတိပေးပြောဆိုထားပါတယ်။တင်းနှင်းတွေနေညာကလှုပ်သွားခဲ့တဲ့ငလင်းညောင်းတည်ဆုံသွားသူတွေအတွက်ဒီကနေ့အင်အားနေကိုဝန်ထဲချင်းအထိမ်းမှန်းနေအဖြစ်အစိုးရကသတ်မှတ်ထားပါတယ်။တောတောင်ထူထပ်တဲ့အီရန်နဲ့အီရတ်နယ်စပ်မှာပြင်အား9.3ရှိတဲ့ငလင်းလှုပ်သွားခဲ့တာမှာငလင်းတန်းအပြင်းထန်ဆုံးခံစားခဲ့ရတဲ့ကာမန်ရှာစ်ဒေသကိုတွားရောက်ကြည့်ရှင်အတွင်းသမ္မတရိုဟာနီကသတိပေးပြောခဲ့တာဖြစ်ပါတယ်။ငလင်းတန်းတင့်သူတွေကို ကူညီဖို့အီရန်နဲ့အီရတ်နိုင်ငံစလုံးကကယ်ဆယ်ရေးအဖွဲ့တွေဆီလို့ထားပါတယ်။ခွန်တရမ3ဖြစ်အားရှိတဲ့ငလင်းနဲ့နောက်ဆက်တွဲငလင်းတွေကြောင့်လူပေါင်း430ထက်မနည်းသေဆုံးရသလို9000ကျော်ဒဏ်ရာရခဲ့ပါတယ်။အီရတ်နိုင်ငံဘက်မှာတော့သေဆုံးသူ9ဦးရှိတဲ့အကြောင်းအီရတ်အရာရှိတွေကပြောပါတယ်။ဆေးရုံတွေမှာလည်းဒဏ်ရာရသူတွေနဲ့ပြည်내နေပါတယ်။ငလင်းဟာအီရတ်နိုင်ငံကတ်ဒေသဟာလဘဂျပ်မြို့မှာဘဟုပြုလုပ်ခဲ့တာဖြစ်ပြီးတော့တူရကီနဲ့အစ္စရေးနိုင်ငံတွေထိတုံ့ခံမှုကိုခံစားခဲ့ရတယ်လို့အမေရိကန်ဘူမိဗေဒတိုင်ထွားရေးဌာနကပြောပါတယ်
။တောင်ကိုရီးယားဘက်ကမနစ်တနင်္လာနေ့ကဗက်ပြောင်းခုံလွန်လာတဲ့မြောက်ကိုရီးယားစစ်သားတဦးကိုသူ့ရဲ့လွတ်ဖော်ကင်ဘက်စစ်သားတွေကပြစ်ခတ်တာကြောင့်တနက်ကြီးတွေထိမှန်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံကိုကြီးကြပ်တဲ့အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကရေးဌာနကြေညာချက်မှာတော့မြောက်ကိုရီးယားစစ်သားကအဆောင်အချက်ထူးထူးထက်ထက်ချက်ထားတဲ့နယ်စပ်ကိုကားနဲ့မောင်းလာတာမှာကားဘီးတစ်ဖက်ကမြောင်းထဲကိုနှစ်သွားတဲ့အကြောင်းအဲ့ဒီနောက်မှာတော့စစ်သားကကားထဲကနေထွက်ပြီးနယ်စပ်ကိုပြေးလာတာမှာသူ့တပ်ကနေကြီးအချက်40လောက်ပြစ်ခတ်ခဲ့တာပါထွက်ပြေးလာတဲ့မြောက်ကိုရီးယားစစ်သားကတော့တနက်ကြီးအနည်းဆုံး6ချက်လောက်ထိမှန်ခဲ့ပါတယ်ပြပြောင်းလာတဲ့စစ်သားကအပြည့်ရဆုံးအတွင်းကပူးရဲလုံချုံရေးဧရိယာတဲ့အထိအရောက်ပြစ်ထွက်လာနိုင်ပြီးအဆောက်အုံတစ်ခုကိုအကာအကွယ်ယူခဲ့ပါတယ်။ဒီနောက်မှာတော့တောင်ကိုရီးယားနဲ့အမေရိကန်စစ်သားတွေကသူ့ကိုကယ်တင်ခဲ့ပြီးစူဝွန်ကအဂျွိုင်းတက္ကသိုလ်စီရင်ကိုရဟတ်ရင်နဲ့ခေါ်ဆောင်ခဲ့ပြီးတဲ့နောက်ဒဏ်ရာတွေကိုခွဲစိတ်ကုသခဲ့ပါတယ်ရှင်။
တချို့အစိုးရအဖွဲ့တွေကမိုဘိုင်းအင်တာနက်တွေကိုဖြုတ်လိုက်တာဗီဒီယိုတိုက်ရိုက်ထုတ်လွှင့်တာမျိုးမလုပ်နိုင်အောင်ကန့်သက်လိုက်တာနဲ့အစိုးရကိုစန့်ကျင်တဲ့မတ်ချက်ပေးပြောဆိုသူတွေကိုတိုက်ခိုက်ဖို့ဒီဂျစ်တယ်ဆိုင်ရာစစ်တပ်တခုဖွဲ့စည်းတပ်ဝန်ပေးအပ်လိုက်တာဆတဲ့လောရက်တွေကြောင့်ကမ္ဘာတစ်ဝန်းအင်တာနက်လွတ်လပ်မှုကြာဆင်းလာနေပါတယ်။နိုင်ငံတကာကဒီမိုကရေစီအရေးနဲ့လွတ်လပ်ခွင့်တွေကိုအကဲဖြတ်တဲ့အဖွဲ့ကြီးဖြစ်တဲ့ Freedom House ကကမ္ဘာတစ်ဝန်းရှာဖွေတွေးရှိချက်တွေကို Freedom on the Net 2017ဆိုတဲ့အစီရင်ခံစာထဲမှာဖော်ပြလိုက်တာပါ။အင်တာနက်အသုံးပြုသူကမ္ဘာလူရဲ့89%ရခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း64ခုမှ2016ဇွန်လနဲ့2019မေလအတွင်းကောက်ယူထားတဲ့ချက်လက်တွေကိုအင်တာနက်လွတ်လပ်ခွင့်နဲ့ကြာဆင်းလာတာကိုတွေ့ခဲ့ရတာပါမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းမနစ်ကရတဲ့အမှတ်63မှတ်ချက်20နိုင်ပြီးတော့63မှတ်နဲ့အခြေအနေပိုဆိုးလာတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ
်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်သမ္မတအာရှခီးစဉ်ဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအဲ့ဒီနိုင်ငံတွေကလူအခွင့်အရေးချိုးဖောက်မှုတွေအတွက်ဖိအားပေးပြောဆိုခဲ့တာမျိုးမရှိတဲ့ပေါ်လူအခွင့်အရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်ထရမ့်ရဲ့နောက်ဆုံးခီးစဉ်ဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအရောက်မှာတော့ဆန္ဒပြမှုတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရတဲ့အကြောင်းအင်ဖြူရောဆိုင်ရာ VOA သတင်းတော့ပီတာဟေးလင်းပေးပို့တဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့ကသတင်းလာနေဆန္ဒပြပွဲတွေအတွင်းအဓိကရုံးနှိမ်နင်းရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားပြစ်ပခါတွေဖြစ်ပွားခဲ့ပြီးဒေါ်နယ်ထရမ့်ရဲ့ရုပ်ပုံတွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။ထရမ့်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရိုဟာအာဆီယံစီးဝေးကြီးရဲ့ပြင်ပမှာတီးခြားတွေ့ဆုံခဲ့ချိန်မှာပဲအခုလိုဆန္ဒပြနေကြတာပါ New Patriotic Alliance အဖွဲ့က Renato Reyes ကအစည်းအဝေးအပေါ်အခုလိုဝေဖန်ပါတယ်
We believe that the meeting
ဒီစည်းဝေးဟာဖိလစ်ပိုင်လူထုအတွက်ဘာအကျိုးမြတ်မှရှိစေမှာမဟုတ်ပါဘူးလူခွင့်ရေးချိုးဖောက်မှုတွေဒါပိုဖြစ်ထွန်းစေမှာပါအ
ာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံအောင်မလဲသမ္မတထရမ့်ကလူခွင့်ရေးကိစ္စတွေကိုရှောင်ရှားပြီးဒေတာရင်းလက်တွဲညီညီဆောင်ရွက်ဖို့ကအလေးပေးပြောဆိုပါတယ
် We want our partners in the region
ဒေတာရင်းကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအနေနဲ့ခိုင်မာအားကောင်းပြီးလွတ်လပ်ပြည့်စုံကြိုးဝါတဲ့နိုင်ငံတွေဖြစ်စေချင်ပါတယ်သူတို့ရဲ့ရေမှန်းချက်ပန်းနိုင်ကိုအရောက်လှမ်းနိုင်ပြီးတခြားဘသူ့ကိုမှဩဇာခံစရာမလိုတဲ့နိုင်ငံတွေလည်းဖြစ်စေချင်ပါတယ်။ဒါအင်ဒိုပစိဖိတ်ဒေသပေါ်ကျွန်တော်တို့ဘလို့ရှုမြင်တယ်လဲဆိုတာပဲဖြစ်ပါတယ်
။လူအခွင့်အရေးအဖွဲ့တွေကလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ရှုမြင်ထားတဲ့သမရဒူတာတေးရဲ့မွေးရစေဝါနှိမ်နင်းမှုလုပ်ငန်းစဉ်တွေအတွင်းလူများပြားတပြက်ခံရတာနဲ့ပတ်သက်လို့ထရမ့်နဲ့ဒူတာတေးတို့ကြားဆွေးနွေးခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာအမျိုးမျိုးဖော်ပြနေကြပါတယ်။အင်ဂျီရောပြောခွင့်ရဆရာဟက်ကဘီဆန်ဒါစ်ကတော့ဒူတာတေးရဲ့မွေးရစေဝါရောင်းဝယ်ဖောက်ကားမှုနှိမ်နင်းတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပြောကြားရမှာလူခွင့်ရေးကိစ္စအနေချင်းပြောပြခဲ့တယ်လို့ဆိုပါတယ်ဒါမှလည်းဖိလစ်ပိုင်ဆိုရပြောခွင့်ရဟယ်ရီရော့ကတော့စန့်ကျင်ဘက်ပြောဆိုပါရယ
် There was no mention of human rights there was no mention of extra legal killings
လူခွင့်ရေးကိစ္စတရားဥပဒေပေါင်းကျော်လွန်ပြီးတပ်ဖြတ်တာတွေနဲ့ပတ်သက်ပြီးမဆွေးနွေးခဲ့ပါဘူးဒါမှလည်းသမ္မတဒူတာတေးကမူရရောင်းဝယ်ဖောက်ကားမှုတွေကိုအဆုံးသတ်ဖို့ဘယ်လိုလှုပ်ဆောင်နေရလဲဆိုတာနဲ့ပတ်သက်ပြီးတော့အချိန်တော်ကြောင်ဆွေးနွေးခဲ့ကြပါရယ်
ကောင်းဆောင်တွေဓာတ်ပုံရိုက်ခံစမှာလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးပြောဆိုမှလာလို့သတင်းတောက်တယောက်ရဲ့မေးမြန်းမှုကိုတော့ဟန်တာခဲ့ပါရယ်လူခွင့်ရေးလိုကိစ္စရဲ့တင်နဲ့ပတ်သက်ပြီးလူသိရှင်ကြားပြောဆိုဖို့ရှောင်ရှားနေတဲ့ထရမ့်ရဲ့ရည်ရည်ချက်ပေါ်လူမှုကွန်ရက်ဒီပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ကြပါရယ် Republican ထက်လွတ်တော်မဲ့ John McCain ကလည်း Trump ဟာဒူတာတီးနဲ့တွေ့ဆုံရမှာလူခွင့်ရေးကိစ္စရပ်ကိုဦးစားပေးမယ်ပြောဆိုခဲ့တာကြောင့်စိတ်မကောင်းဖြစ်မိတယ်လို့ Twitter မှာရေးသားပါတယ် HRW လူခွင့်ရေးအဖွဲ့ကြီးရဲ့ပြောခွင့်ရ John Sifton က
လူခွင့်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးအပြောဆိုတာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေတဲ့ခေါင်းဆောင်တွေကိုအားပေးရရောက်ပါတယ်။ဒါကြောင့် BNN ကမ္ဘောဒီးယားအစိုးရလူမျိုးတွေဟာသူတို့အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေတိုးလုံနေတဲ့ကြားမှာပဲကမ္ဘာကြီးအနေနဲ့မတိကျိုးကျွန်ပြုနေတယ်ဆိုတာမျိုးယူဆသွားစေပြီးဒါဟာသူတို့အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေပိုကျူးလွန်ဖို့အားပေးနေတယ်လို့ဖြစ်ပါတယ်။
အာရှခီးစဉ်တွင်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးပြောဆိုလိမ့်မယ်လို့မျှော်လင့်ကြပေမဲ့လည်း Trump ကဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့တာမရှိပါဘူး။ဒါပေမဲ့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာဖိလစ်ပိုင်မှာ Don Sansuji နဲ့ဒီကနေ့တီးခြားတွေ့ဆုံခဲ့ပါတယ်။နေပြည်တော်ကလည်းမနက်ဖြန်မှာတွားရောက်ဖို့ရှိတဲ့ Tillerson ဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စုတွေကိုပြစ်ပျက်သားသားသတင်းစကားပေါသားလိမ့်မယ်ဆိုပြီးယူဆနေကြပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲချင်းပြည်နယ်ပလဲဝဒေသမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကင်တအေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံပြည်သူတွေထမှန်တင်းရှောင်နေကြပါဗျ။စစ်ရှောင်ပြည်သူတွေထံကိုကူညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့ဟာလေလုံခြုံရေးအခြေအနေကြောင့်မရောက်ရှိနိုင်သေးပါဘူး။လက်ရှိချင်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်တောင်ပိုင်းပလဝဒေသမှာအစိုးရတပ်မတော်နဲ့ AA ခေါ်ရခိုင်လက်နက်ကင်တပ်အကြားမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာသလိုတိုက်ပွဲဖြစ်ပွားနေတာဟာလည်းအခုဆိုရင်ရက်တတနှစ်ပတ်ကြီးပါကြာမြင့်လာနေပြီဖြစ်ပါတယ်။ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခကအခုလိုပြောပါတယ်။
တိုက်ပွဲကတော့မနေ့ကလည်းပဲထပ်ပြီးတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်ကြ။တိုက်ပွဲတင်းလာတဲ့ဥစ္စာကတော့ခေရင်းနေကြရစားပြီးတော့တိုက်ပွဲကဒီနေ့တည်းတည်းပေါ်ပြင်းလာတယ်။ဒီပြင်းနေမှလည်းပဲတို့ဒီဓမ္မတက်တို့ဘက်ကနေအကြီးကြီးထဲမှာ position ပြင်းနေနေလည်းပဲတို့ဒီခြေလိုက်ဒီယာနာတဝက်ရဲ့နောက်ဒုချောင်းဝါယာနာတဝက်ရဲ့နောက်ဒီဒေါ်ဒီတောင်ဆိုတဲ့ခြေရရဲ့အာဒီအလေးဝါဆိုရည်ရအဲ့ဒါပြည်သမားတို့ဒီဓမ္မတန်တွေကနေပြီးတော့မှလည်းကြီးတွေနဲ့အပေါ်ဒေတာတစ်ခုလုံးကိုလေးရုံညပါပြစ်လာတာရှိတယ်ဗျ။မနေ့ကဖြစ်တော့ရင်အာဒီဓမ္မတန်တွေကနေပြီးတော့ဒီခိုင်တန်တွေဒီအခြေကျတဲ့ဒေတာကိုတို့အာအလုံးစင်းနဲ့ကိုထုတ်ပြစ်နေတာမနေ့ကဒီနေ့ကိုပြန်ထုတ်ပြစ်နေတယ်ညကိုလာရီဒေါ်လာဝါပဲဟိုတနက်တန်းကနေနဲ့ပြန်တော့ဗျ။ဒါမျိုးတို့လည်းကြီးတွေကတော့အဆက်မပြတ်ပြစ်
တိုက်ပွဲပြင်းထန်တာကြောင့်ဒေသခံရွာသား200ကျော်လောက်ထပ်မံထွက်ပြေးရကြောင်းလည်းပြောပါတယ်
။ဒေသတွင်းကကြီးရသားတွေကတော့ဒေသလွတ်တဲ့နေရာတွေကိုရှောင်နေကြတယ်။ဒါတော့အခုအဲ့ဒီဒလဲရှောင်ရဲ့အပေါ်ပိုင်းအဲ့ဒီဘက်မှာတော့သစ်ဆောင်ပြည်သူတွေဟိုနေရာဝန်းကျင်လောက်အဲ့ဒီဘက်ကိုရောက်နေကြပြီ။ဒါပစားနေရာတွေမှာလည်းရောက်နေကြတယ
်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ချင်းပြည်နယ်အစိုးရအဖွဲ့ကစီပင်တာယာရေးလျှက်စစ်နဲ့စစ်မှုလက်မှုဝင်ကြီးစလိုက်အိုက်ဇက်ခင်ကသူတို့ရရှိထားတဲ့ဒုက္ခသည်စီးရင်ဟာ300ကျော်လောက်ရှိကြောင်းပြောပါတယ
်။သူ့အဘက်ကအချင်းကြီးကတော့ကျွန်တို့ကြားသလောက်တိုက်ပွဲရှိနေသေးတယ်လို့ကြားပါတယ်။လုံးလုံးစေကျွန်တို့တရားဝင်အစိုးရဘက်ကရတာတော့300ကျော်ပေါ့လေ။သို့တော့ဤပြင်မှာတော့ဒီထက်လည်းများနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တို့အနေနဲ့အတိအကျတောက်ယူဖို့အခက်အခဲရှိနေသေးသေးဖြစ်ပါတယ်။ကျွန်တော်အစိုးရအနေနဲ့ကတော့သူတို့အတွက်လိုအပ်တဲ့ရိတ်ခါဆန်ပေါ့နော်ရိတ်ခါဆန်စေဝါဘုရားကျေးအရှိရအားကိုကျွန်တော်ထပ်ပံပေးသဖို့အစီအစဉ်ရှိပါတယ
်ဆစ်ဆောင်ဒုက္ခတဲ့အများစုဟာရှင်းလဝကြေးဝအနီးမှာခိုးလုံနေကြောင်းလည်းပြောပါတယ်ပလဝဒေတာကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့လူကြုံရေးအခြေအနေအရဒုက္ခတဲ့တွေစီကိုတွားရောက်ဖို့ခက်ခဲနေကြောင်းပြောပါတယ်
အခုလက်ရှိအနေအထားတော့ကျွန်တော်တို့လည်းကိုယ်ထောက်ပြတာတော့လက်ရှိကျွန်တော်တို့ဒီမြို့ပေါ်မှာကျွန်တော်ကွန်ပျူတာကျွန်တော်ဖွင့်ကြတယ်ဒါနဲ့ကျွန်တော်တို့ဒီ PU ပို့ဆောင်ရေးဘိုင်းမှာကျွန်တော်သွားဖို့လာဖို့ကြာရင်လည်းဒီလုံခြုံရေးဘိုင်းကိုကျွန်တော်စဉ်းစားနေတဲ့အတွက်လို့ရှိကျွန်တော်တို့ဒီကိစ္စကိုစစ်ဆောင်တဲ့နေရာမှာရောက်ဖို့ဆိုတာတက်ခံခံရတယ်ဆိုရင်ဒီနိုင်မှကျွန်တော်လုံနေပါလေကြလက်ရှိအနေအထားတော့ကျွန်တော်အဲ့ဒီမှာဒါစစ်ဆေးမှကျွန်တော်တို့မရောက်ဖြစ်သေးဘူးက
ြဒီလ9ရက်နေ့ကတော့ AA အပါဝင်လက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ဖွဲ့စည်းထားတဲ့ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီအဖွဲ့ဝင်တွေနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ကော့ရှန်ဟာမြန်မာပြည်ငင်းချမ်းရေးအတွက်တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒ ဒီဆွေးနွေးပွဲမှာအစိုးရတက်မတော်ဘက်ကပလောင်ကိုကန်အေအေတို့နဲ့နိုင်ငံရေးဆွေးနွေးမဲ့အလားအလာပေါ် PSLF ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ
်မစပါဆုံးကိုဆန်းလာပြောပြချက်ရကျွန်တော်မေးကြည့်တာကတော့ကျွန်တော်သုံးဖက်ပေါ်တဘောထားပေါ့မြန်မာတက်မတော်ရဲ့တဘောထားဘယ်လိုရှိလဲမေးတော့မြန်မာတက်မတော်ကတော့တဘောထားတော့ပြောင်းပါပြီတွေ့ရှင်စိတ်သက်ရှိပါတယ်ဒါပေမဲ့တခြားအဖွဲ့အစည်းများလို့တန်းတူညီတော့မသိနိုင်ဘူးအခွင့်အရေးတော့ရမှာမဟုတ်ဘူးဆိုပြီးတော့အဲ့လိုတော့ပြောပါတယ်အထူးသဖြင့်အေးဆိုရင်တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးမြန်မာတပ်မတော်ကအခုကိုမသိနိုင်ဘူးဆိုတဲ့သဘောထားမျိုးဒီမတ်တာဆုံးချန်ကျွန်တော်တို့ကရှင်းပြထားပါတယ
်ပလောင်ကူကနဲ့အေးအဖွဲ့တွေကဦးသိန်းစင်အစိုးရကငင်းချင်ရေးဆွေးနွေးဖို့ဖိတ်ခေါ်ပြီးတဲ့နောက်မှာဖွဲ့စည်းတဲ့အဖွဲ့တွေဖြစ်တာကြောင့်လည်းအေအေအဖွဲ့ကရခိုင်ပြည်နယ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားချိန်မှာစစ်ရေးအရထိုးနဲ့တိုက်ခိုက်တဲ့အတွက်ဒါကိုအကြမ်းဖက်လို့ရအဖြစ်သတ်မှတ်တာကြောင့်လို့ပြောပါတယ်။ FPNCC အဖွဲ့ကတော့မကြာမီရပိုင်းအတွင်းမှာဆွေးနွေးပွဲကျင်းပပြီးအစိုးရနဲ့တွဲဆုံဆွေးနွေးရေးအပေါ်အဖြေရှာဖို့ရှိနေပါတယ်။ဒီလ၈ရက်နေ့ကပလောဝမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာစစ်မှုလက်မှုသိပ်ပံကြောင်သားတဦးသေဆုံးခဲ့တယ်လို့အမျိုးသမီး၃ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အစိုးရနဲ့တက်မတော်ဘက်ကတော့အေအေအဖွဲ့ကအရတားဆက်လီကိုပြစ်ခတ်လို့ထိခိုက်သေးဆုံးတာလို့သတင်းထုတ်ပြန်ပေမဲ့အေအေအဖွဲ့ကတော့စစ်တပ်ရိတ်ကတင်လှေကိုတိုက်ခိုက်စင်မှာလမ်းကြုံလိုက်ပါလာသူတွေထိခိုက်တာလို့တုံ့ပြန်ထားပါတယ
်။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ထမ်းမြမနေဇက်ဒုက္ခသည်စခန်းအခြေအနေဘက်ကိုဆက်ပါမယ်ရှင်။စစ်အစိုးရတွေအစစ်ဆက်လက်ထက်မှာမြန်မာနိုင်ငံကထွက်ပြေးပြီးထိုင်းနိုင်ငံမှာခိုလုံနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုနိုင်ငံတကာတန်တမန်တွေမကြသေးခင်ကပဲလာရောက်ကြည့်ရှုခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ်ကမေလဒုက္ခသည်စခန်းမှာနိုင်ငံတကာတန်တမန်တွေလာရောက်လည်လာခဲ့ပြီးနောက်မှာတော့ရှော့ချဖြတ်တောက်ထားတဲ့ရိတ်ခါအထောက်ပံ့တွေကိုပြန်လည်ပေးအပ်လိုက်မယ်လို့လည်းဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေဖြစ်ပြီးနေရပြန်လို့ရပြီဆိုပြီးဒုက္ခသည်တွေကိုစံနဲ့အခြားအကူအညီတချို့ဖျက်တောက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတကာကတန်တမန်တွေနဲ့အလှူရှင်တွေဟာထိုင်းမြန်မာနယ်စပ်မေလဒုက္ခသည်စခန်းကိုနိုဝင်ဘာလ23ရက်နေ့ကလာရောက်လည်လာခဲ့တာပါဒီလိုလည်လာမှုတွေအတွင်းဖျက်တောက်ဖို့ရှိတဲ့စံအကူအညီတချို့ပြန်ရဖို့အခြေအနေရှိတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်အခုကကျွန်တော်စီဒလော့ဆိုဩစတြေးလျembassy လည်းပါတယ်ပါအဲ့ဒီ Thai embassy ပုံမှန် embassy လည်းပါတယ်ဩစတြေးလျအများကြီးတော့ဝယ် UK လည်းပါတယ်ကနေဒါလည်းပါတယ်ဒေသတွေတော့ပါတယ်အမေရိကန်လည်းပါတယ်ဒီလိုအဲ့ဒီဒိုနာတွေဟာရင်းနှီးဆိုကျွန်တော်တို့အကူအညီပေးတဲ့လူတွေပဲဒါကအကူအညီဖြတ်လိုက်တော့အခြေအနေကလိုလိုက်တော့အများကလည်းလက်ရကြည့်တာပဲဒီမှာသူတို့ပြောတာလည်းသူတို့လည်းရှိဝရှိတယ်ကျေတော့တချို့ကတော့ခြေတော့အခုကြီးပြင်းပေတာဒါနဲ့ဘယ်လောက်လဲတော့ကျွန်တော်တို့ကလည်းမသိဘူးလေအခုအညီရဒီနေ့ကတော့တေးထားတဲ့ရိတ်ခါနဲ့ပါဒီဆန်နဲ့ပတ်သက်လာတော့သူတို့ပြောကျွန်တော်ကြားတာလေမရောတော့ဘူးပေါ့အဲ့ဒီလာမယ့်လက်တစ်ဆင့်ချင်းနည်းရှိပ
ါမြန်မာပြည်မှာအပြောင်းလဲတွေဖြစ်လာပြီးဆိုပြီးနိုင်ငံတကာကဒုက္ခသည်တွေအပေါ်မှာအာယုံစိုက်မှုတွေနှဲပါလာချိန်မှာဒုက္ခသည်တွေနဲ့ပတ်သက်လို့ရန်ပုံငွေနှဲလာတာတွေရိတ်ခါတွေဖျက်တောက်ခံရတာတွေဒုက္ခသည်တွေကိုပေးနေတဲ့ထောက်ပံ့မှုတွေကလည်းဆက်ပေးမပေးဆိုတာမရေရာမှုတွေဖြစ်လာပါတယ်ဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်းပေးသွင်းနိုင်တယ်လို့လည်းဆိုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ဆိုတာကတော့အခက်အခဲရှိနေတယ်ဆိုပြီးဒုက္ခသည်တွေဘက်ကပြောဆိုခဲ့တာပါအခုအခါမှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မူတည်ပြီးအလူရှင်နိုင်ငံတွေအနေနဲ့လည်းဒုက္ခသည်တွေနေရပြန်ကြမလားဆိုတဲ့မေးခွန်းတွေကိုမေးကြတာမျိုးတွေမလုပ်တော့ဘူးလို့ဆိုပါတယ
်သူကပြန်လို့ရသလားမရလားဆိုသူကမပြောသူကလည်းပြောကြတယ်ဘာလို့အခြေအနေအခုအခြေအနေကျွန်တော်တို့လည်းပြန်နေတယ်ဒါပေမဲ့သူတို့တရားပေါ့ဒုတဲ့ဟိုကတိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်ဘယ်လိုလုပ်လဲ။ပြန်ရင်လည်းလူရှိတယ်။တကယ်ဥပပြန်ရောက်ပြီးတော့တကယ်တိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်လူတွေကအဲဒီမှာပြန်ဝင်လို့ရမလား။ဒါရီကကျွန်တော်မေးတော့သူကလည်းကျွန်တော်ဘာမှအဖြစ်မပြောဘူး။ခံပြမှာလည်းရှိတယ်၊ဒီချမ်းပဲမှာလည်းရှိတယ်ဆိုအထက်မြန်မာမျိုးရှိတော့တိုက်ပွဲတွေပြီးတော့သူကလည်း post လို့ပြန်ဖို့ကလည်းသူကဘာမှမပြောရဘူး။သူကလောလောဆယ်ရလား။
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သတိန်းကျော်ခိုးလုံနေထိုင်နေကြပါတယ်တရားဝင်စီးရင်ရှိသူတွေကတော့သတိန်းအောက်မှာပဲရှိတဲ့အကြောင်းထိုင်းနိုင်ငံဘက်ကထုတ်ပြန်တဲ့သတင်းတွေအရသိရပါတယ်ရှင
်ဒရရှမန်ပြောအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအခုဒီသတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲမှုပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြသမှာဖြစ်တယ်လို့ရခိုင်မျိုးပိုင်းကြက်တဲနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပွဲရှိနေပါတယ်မြန်မာရေးနဲ့ပတ်သက်လို့ရည်တည်ပြောဆိုချက်အထူးသဖြင့်တော့ဒီလက်တလောကြုံတွေ့နေရတဲ့ရခိုင်ရေးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်ဒီအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်မူဝါဒဆိုင်ရာတွေအပေါ်မှာလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားမယ်ဆိုရင် VOA ရဲ့ Daily Life အစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အခုအင်္ဂါညတိုင်းရလေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှစတင်မှာဖြစ်ပါတယ်။အခုနားဆင်နေတဲ့အင်္ဂါနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jeju ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ထိုက်ကြီးညာပေးပါမယ်ရှင
်စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးချင်းပါခဲ့တဲ့နိုင်ငံ18နိုင်ငံရဲ့အရှိအာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတယောက်မဲ့ကိစ္စအချိန်ကပ်ပြီးတော့ဖျက်ပါတယ်ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာသွားတာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပေးဖိလစ်ပိုင်နိုင်ငံနီနွိုင်အကီနိုနိုင်ငံတကာလေးစိတ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲပြီးကာလတွေမှာဝီကီလီရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတဒေါ်နယ်ထရန့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့ကြောင်းအထောက်အထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအချိန်သတင်းဖော်ပြခဲ့ပြီးနိုင်ပိုင်းအချာမှာပဲဒေါ်နယ်ထရန့်ဂျူနီယာကဝီကီလီနဲ့တီးတန့်စာအဆက်အသွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခိုက်တဲ့အညီဌာနပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ခွင့်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတဲရက်ကဒီကနေ့မှပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းပြောဆိုပါတယ်ဒါပြင်ဒီကနေ့မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလည်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူကဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမှာအာဆီယံစည်းဝေးတက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
တရင်အတင်းချက်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုဖန်ယူနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.